စကိုင်းတိုင်းရင်းမပင်မြို့နယ်စုံချောင်းကျေးရွာကိုဇူလိုင်21ရက်မနက်2နာရီခန့်မှာစစ်တပ်ဝင်ရောက်လာပြီးကျေးရွာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးခဲ့ပါတယ်။ညအချိန်တိတ်ဆိတ်ဝင်ရောက်လာပြီးကျေးရွာတွေကနေအိမ်တွေကိုဝင်ရောက်စီးနှင်းကာကျေးရွာလုံခြုံရေးညလုံခြုံရေးအဆောင်3ဦးကိုပစ်တပ်ခဲ့ပါတယ်။အဲဒီနောက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရတားတွေကိုဖမ်းဆီးပြီးဖမ်းဆီးခံရသူ12ဦးကိုစုံချောင်းရွာတောင်ပိုင်းမှာပစ်တပ်ခဲ့တယ်လို့အခြေအနေအသေးစိတ်သိထားတဲ့စုံချောင်းကျေးရွာသားတဦးက VOA ကိုပြောပြပါတယ်
။မနက်ကတော့ကျွန်တော်တို့စစ်နာရီလောက်ပေါ့နော်။နာရီလောက်မှာသူတို့ကျေးရွာလောက်တဲ့အိမ်ပေါ်တော့သူနာမည်ဆက်တဲ့လူကြီးအိမ်တွေမှာဟိုကနေတော့ဝင်ပြီးတော့သူတို့ဟိုအကုန်လုံးဟိုတိတ်တဆိတ်ဝင်ကုန်ထားတယ်ပေါ့နော်။စုံချောင်းရွာရဲ့တောင်ပိုင်းပေါ့နော်။တောင်ပိုင်းကခေါင်းဆောင်တယောက်အိမ်မှာအဲလိုလူရှင်းရှိပါတယ်ဘာညာဆိုပြီးတော့ခေါ်ပြီးတော့တင်းကလေးတွေရောအကုန်လုံးကအားကြီးဒီမှာအကုန်လုံးလမ်းနေပြည်ပြီးတော့ပြတာတွေရှိတယ်ပေါ့နော်အဲ့ဒါအဲ့အချိန်မှာဟိုရဲဘော်တုံးရဲဘော်ကျွန်တော်တို့ရဲဘော်တုံးကြာတာပေါ့နော်ကျွန်တော်တို့လိုက်ချတဲ့အချိန်မှာဒီနောက်ထပ်အဲဒီစောင့်ခေါ်သွားတဲ့ဇာတာမျိုးစောင့်ခေါ်သွားတဲ့လူတွေကတက်ထားတဲ့အလောင်းတွေကိုတွေ့ရတာပေါ့နော်သူ့ကောင်စက်ပြီးတော့ဖြစ်နေပြီပေါ့နော်ဒီသူတို့ဒီစောင့်ခေါ်သွားတဲ့လူတွေကဟိုဒီလူတွေကအကုန်လုံးဟိုတက်ဖြစ်ထားရတာပေါ့နော်
စစ်တပ်ကထွက်ခွာသွားချိန်မှာဖမ်းဆီးခေါ်ဆောင်ခံရသူတွေကိုလိုက်ရှာချိန်ရွာတောင်ပိုင်းမှာ2ယောက်တစု3ယောက်တစုအသက်ခံထားရတာကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်အသက်ခံရသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်5ဦးညဘက်ကျေးရွာလုံခြုံရေးဆောင်သူ4ဦးနဲ့အရတားဒေသခံ5ဦးတို့ကိုတပ်ဖြတ်သွားတာဖြစ်ပါတယ်အသက်ခံရသူတွေထဲအသက်16နှစ်နဲ့18နှစ်ကြားအသက်မပြည့်သေးတဲ့ကလေးငယ်4ဦးပါဝင်ပါတယ်VOA ကရရှိထားတဲ့ဓာတ်ပုံတွေမှာတော့အသက်ခံထားရသူတွေဟာလက်ပြန်ကျိုးတုပ်ခံရသူတွေဖြစ်တဲ့အပြင်တေဆုံးချိန်မှာဥကောင်းပွင့်ထွက်အရေပြားမီးလောင်တံရရရှိထားတာတွေ့ရှိရပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်ရဲ့သတင်းတွေကိုဒီဇိုင်းမမတ်ဖော်ပြနေတဲ့သတင်းဌာနတွေမှာတော့ရုပ်အလောင်းတချို့နဲ့တနတ်တွေစီရီထားတဲ့ဓာတ်ပုံတွေကိုဖော်ပြထားပါတယ်။ဆုံးချောင်းကြီးဘာဟာအင်ဂျင်တထောင်ကျော်ရှိပြီးဆုံးချောင်းအရှိအနောက်တောင်မြောက်ကျေးရွာလေးရွာကိုစုစည်းထားတဲ့ကျေးရွာကြီးတွေလည်းဖြစ်ပါတယ်စစ်တပ်ဝင်ရောက်ပြီးပြန်ထွက်သွားပေမဲ့ဒေသခံတွေကကြောက်လန့်ပြီးနေအိမ်တွေကနေတိမ်းရှောင်နေကြရပါတယ်အခုလိုအသက်ခံရတာနဲ့ပတ်သက်လို့ရင်းမာပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်အဓိကတော့ရန်သူစစ်ကောင်တွေကကျွန်တော်တို့ရင်းမာပင်ခံရအတွင်းကိုအစုလိုက်ပြန်လိုက်တပ်ဖြတ်သွားတဲ့ကြီးရဲ့ချက်ကတော့နှစ်ခုရှိတာပေါ့နော်ပထမနံပါတ်1ဦးစားပေးရတော့တို့ဒီစစ်ကောင်တွေကကျွန်တော်တို့ရေမောက်ပင်ချန်အတွင်းမှာအဲဆောင်ထိုးလက်ခံမှာရမှုဘကဆုံးချုံအဲတိခိုက်မျက်နှာတဲ့အနေအထားတွေရှိတာပေါ့နော်အဲ့ဒါတွေကိုမကျင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီမဆိုင်တဲ့ပြည်သူလက်တုံပြန်သွားတယ်နောက်တစ်ခုဒီကာကွယ်ရေးတပ်ဖွဲ့တွေကိုဖမ်းဆီးပြီးတော့ပေါ့နော်ဒီတပ်ဖြတ်တယ်လို့ပဲကျွန်တော်တို့သုံးသပ်တာပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီတော်လိုင်းဦးပေါ့နော်တော်လိုင်းဦးကိုကျွန်တော်တို့ချိုးချင်တဲ့သဘောလည်းရှိပါတယ်အဲတော့နောက်ကလေးမှန်မြတ်တ်ဆိုတဲ့သဘောမျိုးလည်းတက်ရောက်တာပေါ့နော်
ရှင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းတာလုပ်ပြီးမဲ့အခုလိုအစုလိုက်အပြုံလိုက်တပ်ဖြတ်တာကတော့ဒါပထမဆုံးမှာစစ်ကောင်စီကဒီနောက်ပိုင်းမှာကျေးရွာတွေစီညဘက်မှာဝင်ရောက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့စခန်းတွေကိုဝင်ရောက်စီးနှင်းတာလဲကတ်စိတ်စိတ်လှုပ်လာပါတယ်ပြီးခဲ့တဲ့ဇွန်လထဲမှာပဲစကိုင်းမြို့ကကာကွယ်ရေးစခန်းတစ်ခုစီးနှင်းခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30နီးပါးတပ်ဖြတ်ခံခဲ့ရပါတယ်စကိုင်းတိုင်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေပြုပြီးအကြမ်းဖက်တိုက်ခိုက်တာတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်နေတာလို့လဲစစ်ကောင်စီကမကြာခဏဆွဆွဲပြောဆိုလေးရှိပါတယ်ခင်ဗျာ